မြန်မာစစ်ကောင်စီဘက်ကလက်နက်ဝယ်ယူတဲ့ကိစ္စတွေမှာထိုင်းဗန်တွေကနေတဆင့်ငွေလွှဲဝန်ဆောင်မှုတွေကိုအသုံးချခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်ထိုင်းအစိုးရအနေနဲ့လူအခွင့်အရေးချိုးဖောက်မှုကိုထောက်ခံတဲ့မူဝါဒမရှိဘူးလို့ထိုင်းနိုင်ငံသားရေးဝန်ကြီး Marit Samgyan Bonsa ကထိုင်းပါလီမန်မှာပြောကြားလိုက်ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ဗျာ
။မြန်မာစစ်ကောင်စီကလက်နက်တွေဝယ်ယူရာမှာထိုင်းဖန်တွေကနေတဆင့်ငွေကြေးလွှဲပြောင်းမှုတွေပြုလုပ်ခဲ့တယ်ဆိုပြီးကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ရဲ့အစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်မှာတော့ဒီကိစ္စနဲ့ပတ်သက်လို့သွဆွဲခံထားရတဲ့ထိုင်းဗန်အသီးသီးကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးကြားနာစုံစမ်းမှုတစ်ခုကိုထိုင်းအစိုးရကလုပ်ဆောင်ခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ခဲ့ပြီးတဲ့နောက်ဇူလိုင်လ18ရက်နေ့မှာပဲပါလီမန်တွင်ထိုင်းနိုင်ငံသားရေးဝန်ကြီးမစ္စတာမာရစ်ဆန်ဂီယန်ပွန်ဆာကအခုလိုပြောဆိုသွားခဲ့ပါတယ်
။ပင်တန်ချာချီယူတပန်ရူမီကောင်ထပ်မြန်မာเป็นผู้ได้รับผลประโยชน์สุดท้ายและไม่พบ
မြန်မာအစိုးရရဲ့လက်နက်ဝယ်ယူမှုကိစ္စတွေမှာထိုင်းဗန်များပါဝင်ပတ်သက်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့သက်သေအခိုင်အမာမရှိပါဘူး။ထိုင်းအစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုထောက်ခံတဲ့မူဝါဒမရှိပါဘူးလို့လည်းပြောဆိုသွားပါတယ်။ကုလသမဂ္ဂဗရင်းညင်စာတမ်းကိုချိုးဖောက်ပြီးထိုင်းဗန်လုပ်ငန်းတွေကဒီလိုပါဝင်ပတ်သက်မှုတွေလုံးဝမဟုတ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံအနေနဲ့နိုင်ငံတစ်ခုနဲ့တစ်ခုကြားကဆက်ဆံရေးကိုတန်းတူညီတူလေးစားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။အခုလိုမျိုးဆွဆွဲချက်နဲ့ပတ်သက်ပြီးအချက်နဲ့သတင်းအတိအကျနဲ့ပေးပို့လာမယ်ဆိုရင်ထိုင်းအစိုးရကဆက်ဆံရာစုံစမ်းစစ်ဆေးအဖွဲ့တွေကိုညွှန်ကြားပြီးစစ်ဆေးဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။အခုချိန်မှာထိုင်းဗန်ဒီဘက်ကလည်းတရားဝင်ညှင်းဆိုထားပြီးဖြစ်ပါတယ်လို့လည်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ထိုင်းအတိုက်ခံပါတီဖြစ်တဲ့Move Forward Party ရဲ့လွှတ်တော်အမတ်တဦးဖြစ်သူ Mr. Ran Siman Rong ကကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အစီရင်ခံချက်မှာပါတဲ့ထိုင်းဗန်ဒီရဲ့ငွေကြေးလွှဲပြောင်းမှုကိစ္စတွေအကြောင်းဝန်ကြီးချုပ်စေတာထဝီစင်ကိုမေးမြန်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီး Mr. Marik ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ထိုင်းကုမ္ပဏီတွေကနေမြန်မာစစ်တပ်အတွက်ရဟတ်ယာဉ်တွေ၊နေရအပိုပစ္စည်းတွေအရက်ဖက်စစ်ဖက်နှစ်မျိုးလုံးအသုံးပြုနိုင်တဲ့အသုံးဆောင်တွေသေးတဲ့ဆိုင်ရာပစ္စည်းတွေဝယ်ယူတဲ့လုပ်ငန်းတွေအပါအဝင်ဒီလိုဝယ်ယူခဲ့တဲ့အပေါ်မှာထိုင်းဗန်တွေကအယောင်းဝယ်အစဉ်ပြေအောင်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုပြီးကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ရဲ့အစီရင်ခံစာမှာရေးသားထားပါတယ်ရှင်။